တူရကီသမ္မတအာရဝန် sorry အာရေဗျာဘီယန်ဆာလ်မန် IS အစ္စလာမစ်စစ်တေကျောက်အဖွဲ့တို့ဟာသတင်းလွတ်လပ်ခွင့်ကိုဖိနှိပ်ချုပ်ချယ်သူတွေဖြစ်ကြောင်းသတင်းတောက်တွေအပေါ်ရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးအယူယူခြင်းမရှိတဲ့လောက်ရအဆုံးသတ်ရေးအတွက်ယူရပြီး Reporter Without Border နေစီမချသတင်းတောက်များအဖွဲ့ကဗုဒ္ဓနေမှာထုတ်ပြန်တဲ့နေ့စဉ်အစီအခံစာမှာဖော်ပြထားပါတယ်။နိုင်ငံပေါင်း180ကသတင်းလွတ်လပ်ခွင့်အခြေပြစီးရင်ကိုနေစီမချသတင်းတောက်များအဖွဲ့ကထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံဟာမကြသေးခင်ကာလတွေအထိစင်စါဖြတ်တတ်မှုတွေအကြီးအကျယ်လှုပ်ဆောင်ကြရကအခုနှစ်မှာတော့သတင်းလွတ်လပ်ခွင့်အတွက်အနီးကစောင့်ကြည့်ရမယ့်နိုင်ငံစီးရင်ပြောင်းရွှေ့တတ်မှတ်လိုက်ကြောင်း RSF နေစီမချသတင်းတောက်များအဖွဲ့ရဲ့အစီအခံစာမှာဖော်ပြထားပါတယ်။နိုင်ငံရေးကိစ္စကိုရေးသားကြတဲ့မြန်မာသတင်းမီဒီယာတွေအနေနဲ့အတန်အသင့်လွတ်လပ်ခွင့်ရှိကြကြောင်းဒါပေမဲ့အစိုးရနဲ့တပ်မတော်တို့ရဲ့ဝေဖန်ပြောဆိုခြင်းမခံရအောင်မြန်မာသတင်းမီဒီယာတွေဟာကိုယ်သူပေါ့နဲ့ကိုယ်စင်စါဖြတ်တောက်ခြင်းတွေလှုပ်ဆောင်နေကြကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံဟာပြီးခဲ့တဲ့2015ခုနှစ်တုန်းကအဆင့်114မှာရှိခဲ့ရာကအခုနှစ်2016ခုနှစ်မှာတော့143ကိုပြောင်းလဲပြီးတဆင့်တက်လာတာဖြစ်ပါတယ်။